တရုတ်ရဲ့ကျွမ်းနစ်သစ်ကိုကူးပြောင်းတဲ့အချိန်မှာပဲတရုတ်နိုင်ငံနဲ့နိုင်ငံတော်များမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်နှစ်သက်ကူပွဲတော်ခန်းနာတွေကိုခံခံနနာမကျင်းပနိုင်မဲ့ဖြစ်နေပါတယ်။တရုတ်ပြည်မှာကြီးမှာပေကျင်းရှန်ဟိုင်းတို့လိုမြို့ကြီးတွေပါဝင်နေရာတော်များများအခမ်းအနားတွေကိုဖျက်သိမ်းထားတယ်လို့မနစ်တုန်းကနှစ်သက်ကူပွဲတော်မှာတော့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေကြုံရတဲ့ကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်မှာလည်းအစီအစဉ်တွေကိုရှော့ချထားရတာပါ။ဗိုင်းရပ်စ်တင်ပြန့်နှံ့ခဲ့တဲ့ဟူဝေးပြည်နယ်ဝမ်မြို့မှာအသွာလာတွေတားမြစ်ထားပြီးပေကျင်းမြို့တော်ကခီးသွားတွေအသွာလာများတဲ့နေရာတွေကိုပိတ်ထားလိုက်တယ်လို့ရှန်ဟိုင်းမြို့မှာလည်းနှစ်သက်ကူကာလမှာရုပ်ရှင်ရုံတွေအားလုံးကိုပါပိတ်ထားမှာဖြစ်တဲ့အကြောင်းကြေညာထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်နှစ်သက်ကူပွဲတွေခံခံနနာမကျင်းပနိုင်ပေမဲ့ရိုးရာမပြတ်ဖျားချောင်းသွားသူတချို့လည်းရှိပါတယ်။ကူးစက်ခံရသူ၃ယောက်ရှိတယ်လို့ကြေညာထားတဲ့ထိုင်ဝမ်မှာတော့ဖျားချောင်းသွားသူတွေနှကောင်းစီအုပ်ပြီးသွားခဲ့ကြရတာပါ။ဒီနိုင်ငံနဲ့အိန္ဒိယမြန်မာနိုင်ငံမှာတော့ကူးစက်မှုရှိတဲ့သတင်းတွေမကြားသေးသလိုရန်ကုန်မြို့ကတရုတ်နှစ်သက်ကူပွဲတော်ကိုလည်းအစဉ်လာမပြတ်ကျင်းပခဲ့ပြီးဒီနေ့မှာတော့ရန်ကုန်မြို့ကအခမ်းအနားမှာရန်ကုန်တိုင်းဝန်ကြီးချုပ်ကိုယ်တိုင်အခမ်းအနားကိုတက်ရောက်ခဲ့တာဖြစ်ပါတယ်။